စီးပွားရေးမညီမျှမှုတွေရာသီဥတုဆိုင်ရာအကျပ်တဲတွေပထဝီနိုင်ငံရေးကွဲပြားမှုတွေနဲ့ပြိပိခဖြစ်ပွားရာလမ်းကြောင်းတွေစတာတွေကိုပြောင်းလဲနိုင်ရေးအတွက်ကဘာကြီးအနေနဲ့နိုးနိုးကြားကြားနဲ့ချက်ချင်းအရေးယူဆောင်ရွက်ဖို့လိုတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူထရက်စ်ကတနင်္လာနေ့ကသတိပေးလိုက်ပါတယ်ဒီနှစ်2023ကုလသမဂ္ဂအထွေထွေညီလာခံအတွက်ဦးစားပေးလှုပ်ဆောင်ရမယ့်အစီအစဉ်တွေကိုချမှတ်ရမှာသူကကျွန်တော်တို့အနေနဲ့မှန်ကန်တဲ့ပြဋ္ဌာန်းချက်တခုလိုအပ်နေတယ်လို့ပြောပါတယ်။အဲ့ဒီရာသီဥတုဗန္နာငွေကြေးနဲ့ပြိပခစတဲ့အရာအလုံးကိုဘယ်လိုလှည့်ပြောင်းရမယ်ဆိုတာကျွန်တော်တို့သိထားတာကတော့သတင်းကောင်းပါပဲလို့သူကထပ်လောင်းပြောကြပါတယ်။ယူကရိန်းနဲ့တာမကနိုင်ငံအတော်များများအပါအဝင်ကမ္ဘာကြီးဟာငြိမ်းချမ်းမှုတွေလိုအပ်နေတယ်လို့ကုလသမဂ္ဂအထွေထွေမှုချုပ်ကပြောပါတယ်။မြန်မာအာဖဂန်နစ္စတန်အာဖရိကကဆာဟဲလ်ဒေသဟေတီအရှေ့အလယ်ပိုင်းနဲ့တခြားနေရာတွေကပါနိုင်ငံရေးအကျပ်တဲနဲ့ပြိပကတွေဖြစ်ပွားနေကြပြီးလူသန်းပေါင်း 2,000 လောက်ဟာဒုက္ခရောက်နေကြတယ်လို့သူကပြောပါတယ်။နိုင်ငံတိုင်းကကုလသမဂ္ဂပြည်ရင်အတိုင်းဆောင်ရွက်ကြမယ်ဆိုရင်ငြိမ်းချမ်းစွာနေထိုင်ခွင့်ကိုအာမခံချက်ပေးနိုင်လိမ့်မယ်လို့လည်းပြောပါတယ်။ဒါပေမဲ့နိုင်ငံတိုင်းကအဲ့ဒီဂရီကဝတ်တွေကိုချိုးပေါက်နေတဲ့အခါမှာတော့သူတို့ဟာလူတိုင်းအတွက်လုံခြုံမှုမရှိတဲ့ကဘာကြီးကိုဖန်တီးနေကြတယ်လို့လည်းပြောလိုက်ပါတယ်ခင်ဗျာ